နိုင်ငံပိုင်သတင်းမီဒီယာတွေဖြစ်တဲ့မြမအလင်းကျင်းမုံနဲ့အင်္ဂလိပ်လိုထုတ်ဝေတဲ့ The News Live for Myanmar သတင်းစာတွေကိုအစိုးရနဲ့ကင်းတဲ့လူမှုဝန်ဆောင်မှုသတင်းမီဒီယာတွေအဖြစ်တိကျလွတ်လပ်စွာရည်တည်နိုင်မှုအတွက်တဖြည်းဖြည်းနဲ့ပြောင်းလဲသွားနိုင်ရေးစီစဉ်နေတယ်လို့သတင်းစာအုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းစိန်ခေါ်ချက်တွေကတော့ရှိနေဆဲဖြစ်ပြီးတော့အဓိကအဲ့ဒီသတင်းမီဒီယာတွေကဝန်ထမ်းတွေနဲ့အစိုးရအကြီးအကဲတွေရဲ့အတွေးခေါ်တွေကိုပြောင်းလဲဖို့ကအရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့မန္နနာချန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အစိုးရပြန်ကြားရေးဝန်ကြီးဌာနကနေထုတ်ဝေနေတဲ့မြမလင်းကျေးမုံနဲ့ The New Light of Myanmar သတင်းစာ၃ဆောင်ကိုအစိုးရနဲ့ကင်းပြီးတီးခြားလွတ်လပ်တဲ့လူမှုဝန်ဆောင်မှုသတင်းစာတွေဖြစ်ပြောင်းလဲနိုင်ဖို့အတွက်သတင်းစာအုပ်ချုပ်ရေးအဖွဲ့ကိုဒီရက်ပိုင်းမှာပဲဖွဲ့စည်းခဲ့ပါတယ်။ဒီအဖွဲ့အနေနဲ့သတင်းစာတွေလည်းပတ်နိုင်ရေးလက်ရှိပြန်ကြားရေးဝန်ကြီးဌာနရဲ့ငွေကြေးထောက်ပံ့မှုအကူအညီတွေကိုလည်းနောက်ပိုင်းမှာရယူတော့မှာမဟုတ်ပဲတိကျရက်တည်သွားနိုင်အောင်ပြောင်းလဲသွားမှာဖြစ်တယ်လို့သတင်းစာအုပ်ချုပ်ရေးအဖွဲ့ဝင်တဦးဖြစ်တဲ့ဦးရဲနိုင်မိုးကပြောပါတယ
်။သူတို့ပြောင်းလဲမဲ့ပုံစံကတော့ပြန်ကြားရေးဝန်ကြီးဌာနကနေပြီးတော့မြမလေးချင်းမုံနဲ့ newletter မြန်မာသတင်းစာတွေကိုငွေကြေးထောက်ပံ့မှုချုပ်ကန့်ထားတာကိုရှေ့မှာဆက်လုပ်တော့မှာမဟုတ်ပဲနဲ့ဒီတက်ပို့ပြီးတော့လွတ်လွတ်လပ်လပ်ရှိပြီးတော့ public service ပုံစံကိုလောက်ပါမယ်လို့ပြောလာပါတယ်။အတော့ဘောကတော့ပြည်ထောင်စုဝန်ကြီးဌာနကတဖြည်းဖြည်းနောက်ဆုတ်သွားမယ်။ဇလော့ဆယ်မှာတော့ငွေကြေးရထောက်ပံ့ဖြစ်နေတော့လည်းပဲ public service ဖြစ်လာပြီဆိုတဲ့အခါမှာအရှိမဥမာအဖြစ်ဟိုပြည်သူကိုကိုးစားပြည့်ရဲ့လက်တော်ကငွေကြေးထောက်ပံ့မလား။ဟိုဇာကိုင်းလုံးတစုံတရာကိုဟိုပြည်သူတွေကြားထဲမှာရှယ်ယာကိုထုတ်ရောင်းမလားလို့သူတို့စပြီးတော့ပြင်ဆင်လာပါလေ။အဲ့ဒါတွေကိုလုပ်ဖို့အတွက်အစိုးရပြန်နိုင်ရတော့အမြင့်ဆုံးအနာပိုင်းအဖွဲ့ဖြစ်တဲ့ဒီ governing body အုပ်ချုပ်ရေးအဖွဲ့ကိုဖိတ်တယ်လို့ဖြစ်လာပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအစိုးရကထုတ်ဝေတဲ့သတင်းစာ၃ဆောင်ပဲရှိပြီးဒီသတင်းစာတွေကိုအစိုးရရဲ့ဝါဒဖြန့်ချီရေးအစိုးရအဘော်သတင်းစာတွေအဖြစ်အများပြည်သူကလက်ခံထားပြီးတော့ပြည်သူတွေရဲ့ယုံကြည်မှုကိုမရခဲ့တာဆယ်စုနှစ်ပေါင်းများစွာရှိခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လဲနိုင်ငံတကာအစ်စ်မီသတင်းလမ်းကြောင်းပေါ်ကနေတွေးဖိနေတာကြာပြီးဖြစ်တဲ့ဒီသတင်းစာတွေမှာအစိုးရရဲ့နေစဉ်လှုပ်ဆောင်ချက်တွေကိုဖော်ပြမယ့်အစားပြည်သူတွေဘဝအတွက်အရေးပါတဲ့သတင်းတွေကိုဖော်ပြဖို့လိုအပ်ကြောင်းအစိုးရနဲ့တွေ့ဆုံစဉ်ထောက်ပြအကြံပြုခဲ့တယ်လို့ဦးရဲနိုင်မိုးကပြောပြပါတယ်။ဒီလိုအစိုးရနဲ့ကင်းပြီးတော့တိကျလွတ်လပ်တဲ့လူမှုဝန်ဆောင်မှုသတင်းစာတွေအဖြစ်ပြောင်းလဲနိုင်ဖို့အတွက်ရှေ့မှာရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေတော့အများကြီးရှိနေစေဖြစ်တယ်လို့သူကအခုလိုဆက်ပြောခဲ့ပါတယ်
။ကျွန်တော်အမြင်ပြောရင်အခုပုံစံကဟို450လောက်ရိုးဆွဲလာနေတဲ့ပုံစံဖြစ်ပါတယ်။ဒီသတင်းစာ၃ဆောင်မှလုပ်နေတဲ့ဝန်ထမ်းတွေ editor တွေသတင်းတော်တွေနောက်ပြီးဒီသတင်းစာ၃ဆောင်ကိုအမိပြုပြီးပြောနေကြတဲ့အစိုးရဝန်ကြီးဌာနတွေခေါင်းဆောင်တွေဘိုင်းတွေကချက်ချင်းသူတို့ရဲ့ဒီဘေးကော်ကိုပြောင်းလဲဖို့ဆိုတာခက်ခဲမှာပါ။ဒါကျွန်တော်တို့အဖွဲ့ကရည်ဆိုင်ရမယ်အကြီးအမားဆုံးစိန်ခေါ်မှုဖြစ်ပါတယ်။ကျွန်တော်တို့မှာရှိတဲ့စိန်ခေါ်မှုတွေကဒီကအပြောင်းလဲဖို့အထိုင်ကတော့ပြီးခဲ့တဲ့နှစ်တည်းကျွန်တော်များလုပ်နေတဲ့ဝန်ထမ်းတွေရဲ့နောက်ပြီးတော့သူတို့ကိုစံမိုးထားတဲ့အတွေးခေါ်တွေရဲ့နောက်ပြီးတော့သူတို့ကိုလေ့ကျင့်သင်ကြားထားတဲ့ပုံစံတွေရဲ့ဟာနိုင်ငံတကာကနားလည်သိသာပညာဆိုတာနဲ့အကြမ်းကြီးအလန့်ဝေးနေပါတယ်။အဲ့ဒါကကိုကြောင်းလဲဖို့ဟာအဓိကအကျဆုံးချက်လို့ကျွန်တော်ထင်ပါတယ်ဗျ။စိန်ခေါ်မှုတွေရှိပြီမဲ့လည်းကျွန်တော်တို့ကြောင်းလဲလို့ရမှာပါ။ဒါပေမဲ့အဲ့လိုပြောတဲ့အတွက်ကျွန်တော်တို့လုတ်ပိုင်ခွင့်ချက်ချင်းကျွန်တော်တို့ပြရားခိုင်တော့ကျင့်ကြံကြောင်းလဲလို့အစီအစဉ်မယ်လို့ကျွန်တော်မမျှော်လဲမှာဘူးဒါပေမဲ့တိတိတပါကြောင်းလဲခွင့်ရဖို့အတွက်တော့ရခိုင်လုံးတစုံတရာကျွန်တော်တို့မှရှိရလို့ယုံကြည်ထားပါတယ်ဗ
ျသတင်းစာအုပ်ချုပ်ရေးအဖွဲ့ဝင်ဦးရဲနိုင်မှုဖြစ်ပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကတော့နှစ်ပေါင်းများစွာအဖြူမဲထုတ်ဝေလာခဲ့တဲ့ဒီသတင်းစာ၃ဆောင်စလုံးကိုရောင်စုံသတင်းစာတွေဖြစ်နေစတင်ထုတ်ဝေလာခဲ့ပါတယ်နေပြည်တော်နဲ့မန္တလေးမြို့တွေမှာရောင်စုံနေ့တိုင်းထုတ်ဝေသွားမှာဖြစ်ပြီးတော့ရန်ကုန်မှာတော့မြမအလင်းနဲ့ကျေးမုံသတင်းစာတွေကိုတပတ်စီရောင်စုံထုတ်ဝေသွားမှာဖြစ်ပြီးဒီဇင်ဘာလကျမှအားလုံးကိုရောင်စုံထုတ်ဝေသွားမယ်လို့သတင်းစာတွေရဲ့အယ်ဒီတာအပေါ်မှာရေးသားထားပါတယ်။မြမနိုင်ငံမှာအရင်စစ်ဆိုးရလက်ထက်ကသတင်းလွတ်လပ်ခွင့်မရှိဆုံးနိုင်ငံများဆင်းမှထည့်သွင်းခံခဲ့ရပြီးတော့ပြင်သစ်ခြေဆိုင် ISF နယ်ကြားမဲ့သတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့2011-2012ခုနှစ်သတင်းလွတ်လပ်မှုအညွှန်းကိန်းမှာတော့နိုင်ငံပေါင်း169နိုင်ငံစည်းရင်းမှာမြန်မာနိုင်ငံက169အဆင့်မှာရှိနေတာဖြစ်ပါတယ်။ဒါဟာဆိုရင်သတင်းလွတ်လပ်ခွင့်မရှိဆုံးနိုင်ငံတွေစည်းရင်းမှာမြန်မာနိုင်ငံက17နေရာမှာရှိနေတာလည်းဖြစ်ပါတယ်ရှင်။